Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်6နိုင်ခွဲကနေ9နိုင်ထိလိုင်းနိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာသတင်းတွေကိုနန်းလောင်တဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အာဖရိကຫນွယ်ဘွားအမေရိကန်နိုင်ငံသားတူကိုရဲကပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှာလော့မြို့မှာ၃ရက်မြောက်ဆန္ဒပြခဲ့ကြပါတယ်ဆီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့ကိုပြစ်မှတ်ထားပြီးတောက်ကြနေကနေချောင်းကနေအကြိမ်30ထက်မနည်းတိုက်ခိုက်ခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ဘုံပေါက်ကွဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြအမှာကအင်းဝအချုပ်ဆိုင်ကအင်ကူမင်းကလေး2ဦးကိုနှိပ်စက်တဲ့အမှုမှာလူအခွင့်ကော်မရှင်ကရော်ဂျင်းနဲ့ဂျေးအေးဖို့ဂျားဝင်စိတ်ဆက်တဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့ဖိအားတွေပေးနေတဲ့အပေါ်မှာ
ကျွန်တော်တို့ဖွဲ့တာဥရင်းနဲ့ဖွဲ့တာဖြစ်တဲ့အတွက်ကြည့်ရကျွန်တော်တို့ကိုဖြစ်မယ်လူလဲမယ်ဆိုလဲဥရင်းနဲ့လုပ်ရမှာလဲ
ကော်မရှင်ဒုက္ခဥစစ်မြန်ကအခုလိုတုံ့ပြန်ဖြေကြားချက်ကိုလည်းနားဆင်ကြရမှာပါဒါပြင်ကရင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့တိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခသည်တွေနောက်ဆုံးရအခြေအနေတွေကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
အာဖရိကຫນွယ်ဘွားအမေရိကန်နိုင်ငံသားတဦးကိုရဲကအငင်းဖွားစရာပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံအရှေ့ကျန်းမြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့မှာ၃ညမြောက်အဖြစ်နဲ့ဇန္နာပြခဲ့ကြပါတယ်ဇန္နာပြပွဲအများစုဟာငြင်းငြင်းညံ့ညံ့ပဲရှိခဲ့ပါတယ်ည၁၂နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဇန္နာပြသူရာပေါင်းများစွာကလိုက်နာခြင်းမရှိဘဲတောက်ကြံဤအစောပိုင်းကအထိလမ်းဒီဘော်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဘက်ကငြင်းငြမ်းစွာဆန္ဒပြနေသူများသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့အတိုင်းရေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အနာပိုင်ဒီဘက်ကပြောပါတယ်ဆန္ဒပြတဲ့သူတချို့နဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလက်ဆွဲနှုတ်ဆက်နေကြတာကိုလည်းရုပ်သံဗီဒီယိုတစ်ခုမှာပြထားပါတယ်ကျော်တော်ပရင်းလေးညကတော့ဆန္ဒပြတဲ့လူကြီးဟာရှာလော့မြို့လေကောင်မှာကြီးတက်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲအတော်များများကငင်းငင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံဘုံတုံးခဲ့တာတော့တစ်ချိန်ရှိခဲ့ပါတယ်ရောဘတ်ဂျီဇန်တွေမျက်ရည်ရုံဘုံတွေကင်ဆောင်ထားတဲ့အကြမ်းဖက်နေနေရေးဝတ်စုံတွေနဲ့ရဲတွေကိုမြို့အနက်မှာလည်းနေရာဖြန့်ကျက်ပြီးတော့ချထားပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကတော့ရှာလော့မြို့မှာအရေးပေါ်အခြေအနေကိုကြီးညာထားပြီးတော့ဘလို့ကြမ်းဖက်မှုဖျက်ဆီးတိုက်ခိုက်မှုကိုမဆိုးကျွန်တော်တို့အနေနဲ့တီးခံသွားမှာမဟုတ်ဘဲဥပဒေချိုးဖောက်သူတွေကိုရဲကဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကတပုံအဖွဲ့ထိန်းချုပ်ထားရာနေရာတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ကြာရပင်းနေညပိုင်းကနေတိကနစ်မနက်အစောပိုင်းအချိန်ထိလေကြောင်းတိုက်ခတ်မှုအကျဉ်း30ထက်မနည်းရှိခဲ့တဲ့အကြောင်းဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်ဒီဘုံကျဲတိုက်ခတ်မှုအတွင်းမှာစီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေထက်ကနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါရယ်စီးရီးယားနိုင်ငံတွင်အချိန်မြင့်လာနေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ရုရှားနိုင်ငံဘက်ကတကူကူလုတ်ကင်ပေးလို့စိတ်ဒါမှမဟုတ်လုတ်ကင်နိုင်စွမ်းရှိရလားဆိုပြီးအမေရိကန်စစ်ဘက်နဲ့ထောက်လှမ်းရေးအရာရှိတွေကမေးခွန်းထုတ်နေကြသလိုစီးရီးယားနိုင်ငံတွင်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးထုတ်ကဆိုးကြီးကိုအတွန့်ရှင်အောင်လုပ်နေတယ်လို့လည်းသူတို့ကဆွဆွဲလိုက်ပါတယ်။အလက်ပုံမျိုးရင်းကသဘုံတွေထိန်းချုပ်ထားတဲ့ဒေသတွေကိုပြန်သိမ်းဖို့ထိုးစစ်ဆင်သွားမယ်လို့ Syria စစ်တပ်ကကြာရာပရင်းနေမှာကြေညာလိုက်ပြီးဒီဆွဆွဲချက်ထွက်ပေါ်လာတာပါ Syria အစိုးရရဲ့ကြေညာချက်ကြောင့်အပြစ်ရသဘောတူညီမှုပြန်လည်ရယူပြီး9နှစ်ကြာပြည်တွင်းစစ်တမ်းခံရတဲ့ပြည်သူတွေစီအကူအညီတွေပေးပို့ဖို့ဆိုတဲ့မျှော်လင့်ချက်တွေပြပြသွားခဲ့ရပါတယ်
အမေရိကန်ပြည်ထောင်စုကိုကြမ်းဖက်တိုက်ခိုက်ခဲ့တဲ့ September 17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးမှာအသက်မသေးဘဲခြံရည်သူတွေနဲ့တိုက်ဆုံသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နေနာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ Saudi အစိုးရဘက်မှတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကို American သမ္မတ Barack Obama ကဗီဒီယိုအာဏာသုံးပြီးဒီကနေ့တောက်ချာနေ့မှာပယ်ချသွားမှာဖြစ်ပါတယ်ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေအပေါ်မှာတရားဥပဒေကြောင်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတဥပမာကပြောပါတယ်ကျွန်တော်တို့အနေနဲ့ဒီဥပဒေကြမ်းဟာမကောင်းဘူးလို့ယုံကြည်တယ်ဆိုပြီးအင်မီတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကလည်းပြောပါတယ်သမ္မတဥပမာဘက်ကဗီဒီယိုအာဏာသုံးပြီးပယ်ချတာကိုကြော်လွှားနိုင်ဖို့အတွက်လွှတ်တော်ကလည်းမဲခွဲဆုံးဖြတ်သွားမယ်လို့ယူဆရပါတယ်သမ္မတရဲ့ဗီဒီယိုအာဏာကိုကြော်လွှားဖို့အတွက်ဆိုရင်တော့လွှတ်တော်အမတ်တွေရဲ့ထောက်ခံမဲ့သုံးပုံရရှိဖို့လည်းလိုအပ်ပါတယ်September 17အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခြင်းမရှိဘူးလို့ Saudi အစိုးရဘက်ကတော့ညင်းဆိုထားပါတယ်။ဒါမဲ့လည်းဒီအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လေရင်ပြန်ပြီးဆွဲသူ19ယောက်ထက်က15ယောက်ဟာ Saudi နိုင်ငံသားတွေဖြစ်ကြပါတယ်။ ဒီလိုလုံးလိုက်ခြင်းအပြင်အမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန် CIA အကြီးအကဲဟောင်းမိုက်ကယ်မော်ရယ်နဲ့သမ္မတဟောင်း George W. Bush ရဲ့အမျိုးသားလုံခြုံရေးကြံပေးစတီဖန်ဟက်လီတို့အပါအဝင်ထိပ်တန်းလုံခြုံရေးကြံပေးတချို့ကလွတ်တော်အမတ်တွေကိုရေးပို့ထားတဲ့စာကိုတွေ့ရှိခဲ့တယ်လို့လည်းပြင်သစ်သတင်းအေဂျင်စီကဖော်ပြပါတယ်ခင်ဗျာ
American ပြည်တော်စုနယူးယောက်နဲ့ New Jersey မှာပုံထောင်ခဲ့တဲ့မှုနဲ့တရားစွဲခံရတဲ့အမတ်ခန်ရာမနီရဲ့တိတာတဲ့အစွန်ရောက်ဝါဒဆွဲကိုင်းတဲ့အပြုမူတွေကို2014ခုနှစ်အတွင်း American ဘဟုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကိုကိုယ်တိုင်အကြောင်းကြားခဲ့တယ်လို့ရာဟာမီရဲ့အဖေဖခင်ကပြောပါတယ်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကို2013ခုနှစ်မှာတွားရောက်ခဲ့ပြီးတဲ့နောက်သူ့သားရဲ့အပြုမူတွေပြောင်းလဲသွားတယ်လို့ AP သတင်းဌာနနဲ့တောက်ကြားနေကတယ်လီဖုန်းဆက်မေးမြန်းမှုအတွင်းမိုဟာမက်ရာဟာမီကပြောပါရယ်ခီးကပြန်ရောက်လာပြီးတဲ့နောက်သူ့သားဟာအရင်လိုမဟုတ်တော့ဘူးလို့လဲဥရုဒူဘာလာနဲ့ပြောဆိုပါရယ်အမတ်ခန်ရာဟာမီရဲ့စိတ်တွေရောပင်ကိုစရိုက်တွေပါပြောင်းသွားပြီးတော့လူဆိုးတယောက်လိုဖြစ်လာတဲ့အကြောင်းနဲ့အကြောင်းရင်းကိုမသိပေမဲ့လဲသူ့သားရဲ့အပြုမူနဲ့ပတ်သက်လို့ FBI ကိုအကြောင်းကြားခဲ့တယ်လို့ဖခင်ဖြစ်တဲ့သူကပြောပါရယ်အဲ့ဒီအချိန်တုန်းက FBI ကနေသူ့သားကိုဘလို့အရေးယူမှုမျိုးမှလုပ်ခဲ့တယ်လို့တဲ့အကြောင်းနဲ့လူ32ဦးတရားရသွားခဲ့ပြီးတဲ့လူ32ဦးတရားရသွားခဲ့တဲ့ပြီးခဲ့တဲ့သတင်းမှာဘုံခွဲမှုကြောင့်သူရောသူမိသားစုပါထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့မိုဟာမက်ရာဟာမီကပြောပါတယ်လူတွေတရားရသွားစေခဲ့တဲ့သူသားရဲ့လောက်ရကိုပြစ်တင်ရှုံချသလိုစုံစမ်းစစ်ဆေးမှုတွေမှာအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်လို့လည်းမိုဟာမက်ရာဟာမီကဆိုပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေတောက်ကြနေညနေခင်းသတင်းတွေကိုတိုက်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ပုံကွဲမှုကြောင့်ရဲတပ်ဖွဲ့ဝင်3ယောက်သေဆုံးသွားခဲ့ပါတယ်ဒီဘုံပေါက်ကွဲမှုဟာထိုင်းနိုင်ငံတောင်ပိုင်းကမလေးရှားနယ်စပ်နဲ့ထိစပ်နေတဲ့ရာလာခရိုင်မှာဖြစ်ပွားခဲ့တာပါဘုံပေါက်ကွဲမှုကြောင့်နောက်ထပ်ရဲတပ်ဖွဲ့ဝင်1ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီဒဏ်ရာရသွားတဲ့ရဲတပ်ဖွဲ့ဝင်ကတော့အခုခါမှာဆေးရုံမှာကုသမှုတွေပြုလုပ်ပေးနေတယ်လို့ထိုင်းတောင်ဝန်ရှိသူတွေကဆိုပါတယ်ဘုရားဘာသာဝင်အများစုနေထိုင်ကြတဲ့ထိုင်းနိုင်ငံမှာရာလာခရိုင်ဟာမွတ်စလင်တွေအများစုနေထိုင်ကြတဲ့နိုင်ငံတောင်ပိုင်းပြည်နယ်သုံးခုထဲကတစ်ခုဖြစ်ပြီးတော့2004ခုနှစ်ကဇန်နဝါရီလကစပြီးတော့မကြာခဏဆိုသလိုခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုခံလာခဲ့ရတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံတရားရုံးတစ်ခုကနေလူမှုအခွင့်အရေးဆောင်ရွက်သူအဖြစ်ထင်ရှားတဲ့ရှင်နေဇီယာလင်းကိုလိန်လယ်မှုနဲ့ထောင်နှံစနစ်နဲ့ပြည်တန်းချမှတ်လိုက်ပါတယ်။တရုတ်အစိုးရနဲ့တဘောထားဆန့်ကျင်သူအနုပညာရှင်အိုင်ဝေဝေလိုနာမည်ကြီးတဲ့လူတွေဖက်ကနေရှင်နေလိုက်ပေးတာကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုပြည်တန်းချခံရတာဆိုပြီးတော့လူအခွင့်အရေးတက်ကြွလှုပ်ရှားသူတို့ကပြောပါတယ်။ရှီယာရဲ့အမှုနဲ့ပတ်သက်လို့ဂျူရီလူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကြားနာစီမှာတရားရုံးအပြင်ဘက်မှာတော့သူ့ရဲ့မိတ်ဆွေတွေမိသားစုဝင်တွေနဲ့ထောက်ခံသူအများအပြားစုယုံနေတာကြောင့်ဝတ်စုံပြင်းနေရောအရက်ဝတ်ရဲတွေနဲ့ပါလုံခြုံရေးထုထုထထချထားပါရယ်ရှီယာကို2014ခုနှစ်နောက်ပိုင်းမှာတရုတ်ရဲတို့ကထိန်းသိမ်းထားခဲ့တာပါဂျာမနီပြင်သစ်ဒိန်းမတ်နဲ့နော်ဝေနိုင်ငံကအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးစောင့်ကြည့်လေလာသူတွေကိုလူမှုနဲ့ရောမထားပဲလုံခြုံတဲ့နေရာမှာခွဲထားပါရယ်ရှီယာဟာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေထဲကတယောက်ဖြစ်တယ်လို့တရားပြိုင်ရှင်နေသူဦးလည်းဖြစ်ပါရယ်လုံခြုံရေးနဲ့တည်ငြိမ်ရေးကြကြဲပြည့်မြတ်တိုးမြင့်ဆောင်ရွက်တဲ့လုပ်ငန်းရပ်တွေအဖြစ်လူမှုအတိုင်းဝိုင်းပေါ်ထိရောက်စွာအရေးယူကင်တွယ်နေတဲ့သမ္မတရှီကျင်းပင်အစိုးရရဲ့လက်အောက်မှာရှင်နေရှီယာအပြစ်ဒဏ်ကြားခံရမှာဖြစ်ပါရယ်နိုင်ဝတ်တောင်မကြတဲ့တရားရုံးစီရင်ချက်ချတာကိုရှီယာရဲ့ဇနီးနဲ့ညီတို့ကတက်ရောက်ခွင့်ပြုပါရယ်စီရင်ချက်ကိုရှင်းရှင်းလင်းလင်းကြားရလားဆိုပြီးဂျူရီလူကြီးရဲ့မေးမြန်းချက်ကိုရောမိသားစုဝင်တွေကပါစကားတစ်လုံးမှပြောခွင့်မရခင်ရဲတွေကရှင်းနေရှီယာကိုတရားရုံးထက်ကနေအတင်းဆွဲခေါ်သွားတယ်လို့ရှီယာရဲ့အကျိုးဆောင်ရှင်းနေဒင်းရှိကွီးကပြောပါရယ်ရှင်
ရုရှားနိုင်ငံရဲ့နိုင်ငံသားထောက်လှမ်းရေးအဖွဲ့ကိုဦးဆောင်ဖို့ရုရှားသမ္မတပူတင်ကသူ့ရဲ့ရေရှည်မဟာမိတ်အုပ်ကိုခန့်အပ်လိုက်ပါတယ်လူတော်ဥက္ကဋ္ဌလည်းဖြစ်သမ္မတပူတင်ရဲ့အရာရှိချုပ်လည်းဖြစ်တဲ့ Sergey Naryshkin ကိုနိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲအဖြစ်ခန့်အပ်လိုက်တဲ့အကြောင်းရုရှားဆိုရကကြော်တရီနေ့ကကြေညာခဲ့တာပါပြီးခဲ့တဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရ United Russia Party ကလွတ်တော်နေရာ၄ပုံ၃ပုံအနိုင်ရခဲ့ပြီးရပ်ပိုင်းအကြမှာပဲအခုလိုခန့်အပ်ခဲ့တာဖြစ်ပါတယ်နရစ်ကင်ဟာလက်ရှိနိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲမစ်ခဲလ်ဖရက်ကော့ဖ်နေရာမှာအစားထိုးတာဝန်ယူမှာဖြစ်ပါတယ်မစ်ခဲလ်ဖရက်ကော့ဖ်ကတော့သမ္မတပူတင်အစိုးရလက်ထက်မှာဝန်ကြီးချုပ်အဖြစ်၄နှစ်ကြာတာဝန်ယူခဲ့ဘူးသူဖြစ်ပြီးတော့2008ခုနှစ်ကစလို့နိုင်ငံသားထောက်လှမ်းရေးအဖွဲ့အကြီးအကဲတာဝန်ယူခဲ့တာပါရုရှားမှာအစိုးရထိပ်တန်းခေါင်းဆောင်အပြောင်းလဲတွေဇက်တိုက်လှုပ်ဆောင်လာနေတဲ့အထက်မှာအခုဖြစ်ရက်ကနောက်ဆုံးလှုပ်ဆောင်တာလည်းဖြစ်ပါတယ်။တိတ်မကြခင်တုန်းကတော့သမ္မတပူတင်ရဲ့နေပေါင်းများစွာမဟာမိတ်တူဖြစ်တဲ့သမ္မတပူတင်ရဲ့အရာရှိချုပ်ဆာဂေးအီဗာနော့ဖ်ကိုသမ္မတကရာထူးကနေဖယ်ရှားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆိုင်ဘာခိုးဝင်သူဟက်ကာရဲ့ website စာမျက်နှာ DC Leaks ပေါ်မှာ scan ဖတ်ထားပုံရတဲ့ American သမ္မတကတော့ Michelle Obama ရဲ့ passport တပုံတင်ထားပါတယ်။ဒီပေါ်ပြချက်ထဲမှာ Hillary Clinton ရဲ့သမ္မတမဲဆွယ်စည်းရုံးပွဲအတွက်အလုပ်လုပ်ကန်ခဲ့တဲ့အင်ပီရိုကအငယ်တန်းဝန်ထမ်းတွေရဲ့ပုဂ္ဂိုလ်ရေး email တွေလည်းပါဝင်ပါတယ်။ပေါက်ကြားသွားတဲ့အချက်လက်တွေကိုစစ်စစ်အတိမပြုရသေးပေမဲ့လို့ဒီအကြောင်းသိရှိထားသလိုစုံစမ်းမှုတွေလည်းလုပ်နေတယ်လို့ Obama အစိုးရအရာရှိတွေကပြောပါတယ်။ February 2015နဲ့ July 2016ခုနှစ်အတွင်းထောက်ပံ့ပို့ဆောင်ရင်းတဲ့အရာရှိတွေရဲ့ခီးတာဝန်ယူလုတ်ကိုင်းတဲ့အင်ပီရိုကအစ်မြင့်အရာရှိတွေရဲ့ဂျီမေးတွေကိုစိုက်ဘာခိုးဝင်သူတွေကရည်ရွယ်ချက်နဲ့ဝင်ရောက်ခွေယူသွားတာလို့ဆိုပါတယ်။ဒီထဲမှာသမရဂရောရဲ့နိုင်ငံကူးလက်မှတ်ကဓာတ်ပုံနဲ့ကိုယ်ရေးအချက်လက်တွေပါတဲ့စာမျက်နှာလည်းပါဝင်ပါတယ်။သူတို့ရဲ့ရည်ရွယ်ချက်ကနိုင်ငံရေးအာဏာကိုတလွဲအတုံးချတာမျိုးကိုဖော်ထုတ်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရုရှားထောက်လှမ်းရေးအုပ်စုတွေနဲ့ဆက်ဆက်နေတဲ့ hackeracy ဒီကနေသတင်းတွေပေါက်ကြားသွားတာဆိုပြီးပြောဆိုမှုတွေကလည်းရှိနေတာပါ။နောက်ထပ်သီးခြားသတင်းတစ်ပုဒ်မှာတော့ internet website ကုမ္ပဏီတစ်ခုဖြစ်တဲ့ Yahoo ရဲ့ email သုံးစွဲသူတန်း900ကျော်စီကအချက်လက်တွေကို hacker တွေကခိုးယူသွားတယ်လို့ကြားရပါတယ်။နေ့မှာပဲကုမ္ပဏီကပြောပါတယ်။ဒါကို American နိုင်ငံပြင်ပကနိုင်ငံတစ်ခုကနေစီစဉ်လုပ်ကိုင်ခဲ့တယ်လို့စုံစမ်းမှုတွေကနေတွေ့ရတယ်လို့ Yahoo ကပြောပါတယ်။ခိုးယူခံရတဲ့email account ပိုင်ရှင်တွေရဲ့နာမည်လိပ်စာဖုန်းနံပါတ်နဲ့မွေးတက်ကရစ်တွေနဲ့ password တွေပါတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဘဏ်စင်းနံပါတ်တွေနဲ့အချက်အလက်တွေတော့ပါသွားဖို့မရဘူးလို့ဆိုပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့က +7 တူလောင်ထားတဲ့ဂိုဒေါင်တစ်ခုမီးအကြီးကျယ်လောင်ကျွမ်းခဲ့တာကိုငြိမ်းသက်ခဲ့စေတဲ့အတွက်မှာမိသက်သမား၈ဦးသေဆုံးသွားခဲ့တယ်လို့ရုရှားနိုင်ငံအရေးပေါ်အခြေအနေများဆိုင်ရာဝန်ကြီးကပြောလိုက်ပါတယ်မိသက်သမားတွေဟာအဲ့ဒီဂိုဒေါင်ရဲ့အမိုးပေါ်ကနေမီးငြိမ်းသက်နေစဉ်အတွင်းအမိုးပြိုကျပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့ရုရှားအရေးပေါ်အခြေအနေများဆိုင်ရာဝန်ကြီး Vladimir Pushkov ကတောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ Direct from Washington The
Voice of America နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့အင်းဝအချုပ်ဆိုင်အမှုကိုလူ့ခွင့်ကော်မရှင်ကရော်ဂျင်းနဲ့ JA ဖို့ဂျာဝင်စိတ်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့ PR တွေပေးနေတဲ့အကြောင်းကိုကြည့်အောင်ပါညင်ပတ်နှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ကွက်မှုတွေရှိခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ကိုအပြောင်းလဲတွေလုပ်ပြီးပြန်လည်ဖွဲ့စည်းဖို့တောင်းဆိုတာကိုဥပဒေနဲ့အညီဖြစ်စေလိုတယ်လို့ကော်မရှင်ကပြောပါတယ်လူ့ခွင့်ကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့လွှတ်တော်မှာပါတောင်းဆိုလာခဲ့တာပါဒီဖြစ်ရပ်မှန်ကိုဖော်ထုတ်ခဲ့တဲ့သတင်းသမားကတော့သမရရဲ့ဂွန်ပြုစုကိုဒီကနေ့ပဲပေးအပ်ချင်းမြင်ခဲ့ပါတယ်အကြောင်းဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ခန္ဓာကိုယ်ပြင်းရွှင်းတဲ့အထိနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့အိမ်အကူမိန်းကလေးနှစ်ယောက်ရဲ့အမှုအတွေ့ထိုက်တင့်တယ်လို့အရေးယူနိုင်အောင်လှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တွေကိုအရေးယူဖို့ကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဖိအားပေးတောင်းဆိုမှုတွေကြီးထွားလာချိန်မှာပဲဥပဒေနဲ့အညီဆောင်ရွက်လာရင်လက်ခံမှာဖြစ်တဲ့အကြောင်းကော်မရှင်ရဲ့အစိမ့်မြင့်တာဝန်ရှိသူတဦးကပြောဆိုလိုက်တာဖြစ်ပါတယ်လူ့အခွင့်အရေးကော်မရှင်မှာတောင်းဝင်ယူထားသူအချို့ဟာစစ်ဆိုးရနဲ့နှီးဆက်သူတွေပါဝင်နေတယ်ဆိုပြီးစတင်ဖွဲ့စည်းလိုက်တဲ့2011ခုနှစ်ကတည်းကအခြေအတင်ဖြစ်စရာတွေနဲ့လည်းကြုံခဲ့ရတာပါအခုနောက်ဆုံးကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြဿနာတွေပေါ်လာရာကတောင်းဝင်ရှိသူအချို့ကိုအရေးယူဖို့ဒါမှမဟုတ်ပြန်လည်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုမှုတွေတကြော့ပြန်ထွက်ပေါ်လာတဲ့အတွက်ဒီလိုဆောင်ရွက်လာမယ်ဆိုရင်ဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်မယ်လို့ကော်မရှင်တူဝက္ကဋ္ဌဦးစစ်မြိုင်ကပြောဆိုလိုက်ပါတယ်
ကျော်ရတာကအဲ့ဒါတည်းကတော့ကျွန်တော်တို့ညံမမီဘူးကျွန်တော်ပြည်ပြင်ပြောင်းလဲတာတော့ပြင်ဆင်ဖွဲ့တာတော့ကျွန်တော်တို့နဲ့မဆိုင်တော့ဘူးကျွန်တော်တို့ဖွဲ့ပေးတဲ့ပုံစံကြီးနဲ့ဆိုင်တာလေကျွန်တော်တို့ဖွဲ့တာဥရင်းနဲ့ဖွဲ့တာဖြစ်တဲ့အတွက်ကြေရွေးကျွန်တော်တို့ကိုဖြစ်မယ်လူလဲမယ်ဆိုလဲဥရင်းနဲ့အမီလုပ်ရတော့လဲကောင်းတာပေါ့ဗျာဒါတော့ကျွန်တော်တို့ကတော့ဘာမှသိနေကြောင်းလို့ပေါ့
အခုခါမှာတော့မိန်းကလေးငယ်တွေကိုရော်ဂျေပေကြေးအေးတာတွေကိုလက်ခံခဲ့တဲ့လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့ပြည်သူ့လွတ်တော်မှာမနေ့တုန်းကအရေးကြီးအစိုးတင်သွင်းခဲ့တယ်လို့ပုဂ္ဂလိကရှေ့နေအဖွဲ့အစည်းတွေကလည်းတရားစွဲဖို့ကိုလည်းချိန်ချောက်ထားပါတယ်ပြည်သူ့လွတ်တော်မှာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ထားတဲ့အတွက်ဆွေးနွေးရာမှာကော်မရှင်ဘက်ကတွားရောက်ဖြေရှင်းဖို့ပြင်ဆင်ထားတယ်လို့လည်းဦးစင်မြိုင်ကအခုလိုပြောပြပါတယ
်ဒီကတော့ဟိုတော့မှာကတော့ဟိုပေါ့ဥက္ကဋ္ဌနဲ့နောက်ဆုံးဦးသွားမှာပေါ့အဲလွတ်တော်ကလည်းဖိတ်စာရပါပြီဟိုကျွန်တော်တို့ကတော့အဲ့ဒီကနေပတ်သက်တဲ့ဟာကိုဟိုပေါ့တိုင်းစာပေါ့ကိုစိဝင်းစီကတိုင်းစာရတာနေစာပြီးနောက်ဆုံးဒီဘာတွေလုပ်တယ်ဆိုတော့ဒီဆောင်ရွက်ချက်လေးတွေဟိုစီကာစင်ကသင်ပြမှာပါအဓိကတော့ဒါပဲအဲ့ဒီဆောင်ရွက်တာတွေကဟို Paris Principles နဲ့ကိုင်ညီတာတွေနောက်ပြီးတော့ကျွန်တော်တို့ဥပဒေနဲ့ကိုင်ညီတာတွေဒါလေးတွေကိုကျွန်တော်တို့အထောက်အထားပြပြီးတော့ပြောမှာပေါ့ပြောဖို့ကျွန်တော်တို့ပြင်ထားတာပေါ့ဗျာ တ
ော့လက်လုံးမှာတော့ကျွလွန်သူတွေလို့ဆွဆွဲခံထားရတဲ့ရန်ကုန်မြို့အင်းဝအချုပ်ဆိုင်ကမိသားစုဝင်အနည်းဆုံး၄ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးလူမောင်ခိုမှုပုံမှန်တွေနဲ့အမှုဖွင့်အရေးယူထားပါတယ်။အမှုကိုဆက်လက်စုံစမ်းစစ်ဆေးရမှာတော့အပြင်းထန်တန်ရာရအောင်ပြုလုပ်မှုနေအိမ်ကနေမထွက်နိုင်အောင်မတရားတားဆီးပိတ်ပင်မှုတွေကျွလွန်ကြောင်ပေါ်ပေါက်လာတဲ့အတွက်နောက်ထပ်ဥပဒေပုံမှန်တွေနဲ့ထပ်မံအရေးယူထားပါတယ်။ဒီပြင်တန်တရားရှိသူနောက်ထပ်တအုပ်ကိုလည်းထပ်မံဖမ်းဆီးထားကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပဲသတင်းထုတ်ပြန်ထားပါတယ်။ညင်မဲ့နှိပ်စက်မှုတွေကြုံခဲ့ရတဲ့မိန်းကလေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစောင့်ရှောက်ထားပြီးကျွလွန်သူတွေအဖြစ်ဆွဆွဲခံရသူတွေကိုတော့ကလေးသူငယ်ဥပဒေနဲ့ပါနောက်ဆက်တွဲအမှုဖွင့်အရေးယူထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ရကလူထုကြားမှာလူအခွင့်အရေးကော်မရှင်အပေါ်မကြေညာချက်တွေကြီးပွားလာတဲ့အထိအမှုမှန်ကိုစတင်ဖော်ထုတ်စုံစမ်းပေးခဲ့သူမြန်မာနောင်တည်င်းဌာနကကိုဆွေဝင်းကိုတော့တမရကပေးအပ်တဲ့ဂုဏ်ပြုဆုကိုနေပြည်တော်မှာပြန်ကြားရေးဝန်ကြီးဥဖေမြင့်ကပေးအပ်ခဲ့ပါတယ်။တမရကဂုဏ်ပြုဆုချီးမြှင့်လိုက်တဲ့ကိုဆွေဝင်းနဲ့ညှိမှန်းနှိပ်စက်ခံခဲ့ရတဲ့မိန်းကလေးငယ်တွေအတွက်လုံခြုံရေးအရာကာကွယ်စောင့်ရှောက်မှုပေးဖို့ကိုလည်းတမရယုံကဒီတင်းပတ်ထဲမှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမှုနဲ့ပတ်သက်လို့လည်းအနီးကပ်စောင့်ကြည့်လေ့လာသွားမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
အင်းအကူလှုပ်သားမင်းကလေးငယ်တွေကိုအင်းရှင်တွေကနှိပ်စက်ညှဉ်းပန်းပြီးလာစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဖြေရှင်းလှုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။ရဲတပ်ဖွဲ့ကရောဒီဖြစ်ရပ်ကိုအသေးအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလား။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုတစ်ခါမှာတော့ကရင်ပြည်နယ်မှာတိုက်ပွဲသတင်းနောက်ဆုံးရအခြေအနေကိုတင်ပြပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲသဝဒေသဘက်မှာကရင်နယ်ခြားစောင့်တပ် BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေ DKBA ခွဲထွက်အဖွဲ့တို့အခြေပြုစခန်းနဲ့လမ်းကြောတစ်လျှောက်ကိုထိန်းချုပ်နိုင်ပြီးဆိုပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါဒီကနေ့ကြုံထော်အထက်နားမှာဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာကိုတန်းရှောင်နေရပါတယ်မြန်မာအာဏာပိုင်တွေကစစ်ဘေးရှောင်တွေနေရက်ကိုပြန်ဖို့တိုက်တွန်းနေပေမဲ့လုံခြုံရေးအခြေအနေရနေရက်ပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါကရင်နယ်ခြားစောက်တာ BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေမဲရဝဒေတာကခွဲထွက် DKB တပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပြီးမြဲတိုက်ပွဲတွေတော့ဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့မနေ့မှလည်းလိုင်းပွဲမြို့နယ်ကျုံသောအထက်ဘက်ကထီကလော့ဖော့ရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရွာသား50ခန့်ကိုမြန်ကြီးငူစစ်ဘေးရှောင်စခန်းကိုပို့ဆောင်ဖို့စီစဉ်နေတယ်လို့ကျုံသောဒေတာခန့်သူကပြောပါတယ်ထီ
ကလော့ဖော့ရွာအထက်မှာရောအဲ့ဘက်မှာအခုဒီ National Highway တွေအနေနဲ့ဖြစ်နေတော့အခုတော့တိုက်ရွာပြင်းရှင်းနေတော့ကျုံသောရေကောင်ထပ်ပေါ့ကျန်တော့ဘာမှမကြည့်ရဘူး။အဲဒီကတော့ရွာကအယောက်50ကျော်။ဆမတတုတ်ခေါ်လာတယ်ဆိုတော့သူ့ကိုင်းနေတော့နော်။ကဲကဲကြီးကိုင်းနေသူဒီမြတ်ပန်းဝင်းမုံခမ်းလာတော့ခေါ်လာတယ်။သူစိတ်ရင်းနေပါလေလို့လို့။အဲ့မှာတော့50ကျော်ကျန်နေရကြတာ
။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲပေါ်မှာ BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီကနေ့ရှင်းလင်းတော့တဲ့ပေါ်ကမတင်ကန်နေရတယ်နည်းနည်းပြရှင်းရှင်းနေတာဟုတ်ကဲ့အဲဒီလမ်းကြောင်းတစ်လျှောက်ပေါ့နော်သူအဖွဲ့တွေကွဲပြီးတော့မှ10ရောက်အဖွဲ့တို့တော့30တစ်ဖွဲ့တို့တွေတော့တစ်ပင်းတော့ပေါ်နေတာပေါ့နော်မိုင်းဆွဲတာတို့တွန်ခုတိုက်တာတို့ဘာလို့လဲဆိုတော့တို့လက်အုံးမှာပဲလို့ကျွန်တော်တို့အတူတူပြေးလာတာဟုတ
်ကရင်ပြည်နယ်မဲရဝဒေရအတွင်းမှာလဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့ TGB ခွဲသက်ဖွဲ့ရဲ့တရင်နဲ့ပြန်ကြားရေးတာဝန်ခံဘူကြီးစိုးရဲထက်ကခုလိုပြောပါတယ
်ကျွန်တော်တို့ရှိနိုင်တဲ့ပြန်တဲ့ဂုံးတွေတို့လက်နဲ့ပြည့်နေလိုက်ပြစ်ခတ်နေတာရှိတယ်နော်ပြေရတယ်ရေဒါကမ်းမတွေကြီးမှပြစ်ခတ်မှုဖြစ်ကြတယ်လို့နော်ဟိုအသေးအပြောက်ရှိတယ်လို့လည်းကြားတယ်နော်အဲဘလောက်ရှိရဆိုတော့အတိအကျမသိရဘူးပေါ့နော်ဟိုစီတိုင်းမှုရှိတယ်မိုင်းရှိတယ်ဆိုတော့သိရတယ်နော်တော်ဒီမင်းရညနေပိုင်းမှာလည်းဒီကလော့ဒဲနဲ့ဒီဒေါ်ဒါကြားမှာလည်းဟိုတပ်မတော်နဲ့ဒီတရားကြောင်တပ်သက်ကနော်ဟိုသူပူပေါင်းဖွဲ့သက်ကတွေကိုမိုင်းဖြီးပြီးတော့နော်ဟို၃၄ဦးတန်ရာရတယ်လို့သိရတယ်နော်နောက်ဒီသူတို့အဲ့ဘက်မှာလည်းဟိုရွာသားအိမ်၃လုံးမိရှို့သွားတာကြီးနော်
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်နှစ်ဖက်ထိခိုက်ကြဆုမှုတွေများပြားနေပေမဲ့အတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးဒီတိုက်ပွဲကြောင့်မဲရဝဒေတာကျေးရွာ20ကရွာသား4000ကျော်ဟာစစ်ပေးလွတ်ရန်မြန်ကြီးငုဒေတာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ် လက်ရှိမဲရဝတီရကူကရင်နယ်ဂျာဆောက်တပ် PGN နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေထိန်းချုပ်နိုင်ပြီဖြစ်လို့စစ်ဘေးထိခိုက်တဲ့၄ထောင်ကိုကရင်ပြည်နယ်ဆိုရနဲ့အရှိတောင်တိုင်းစစ်သနာချုပ်တိုင်းမှုကနေတပ်ဆိုင်ရာကြေးရွာကိုပြန်ပို့ဖို့ပြင်ဆင်နေတယ်လို့ BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကအခုလိုပြောပါတယ်
မင်းကတော့ဒီရှိတော့တိုင်းရှိတော့တော့တိုင်းဘူးကတော့လူတွေနေရပြန်ဖို့အတွက်ကိုပြောနေပြီလေပြောနေပြီဆိုတာကတော့ဖိအားပေးတာမဟုတ်ဘူးเนาะပြန်နေတယ်ဆိုရင်ပြန်လို့ရတော့လေထားမျိုးကျွန်တော်တို့လည်းအပိုင်းလိုက်အပိုင်းလိုက်ပေါ်ကျွန်တော်တို့ပြန်မဲ့ရတယ်ရတယ်မှလည်းကျွန်တော်တက်ပြီးရှိပြီလေတမတော်လည်းကျွန်တော်ဗီဇာတွေရှိပြီဆိုတော့ကတော့အဲ့မှလည်းသူတိုင်းဘူးကတော့အကုန်လုံးမှားထားတာပဲလေဟိုတိုင်းဘူးတမဘူးတို့ကလည်းအကုန်လုံးဒီလက်ရှိသူတို့ရွာလိုက်ပြန်ရောက်လာလို့ချင်းသူတို့သွားလာမယ်ပုံမကျင်နေတော့ကျွန်တော်တို့ကတော့အဓိကမိုင်းရှင်းလင်းရေးတော့အဓိကဦးစားပေးလုပ်ပြရမှာပေါ့နော်
ဒါပေမဲ့လက်ရှိမြေပြင်နေထိုင်ရနှစ်ဖက်တိုက်ပွဲကာလအတွင်းမြေမြုပ်ဘုံတွေရှိနေသေးတဲ့အတွက်နေရရင်းကိုပြန်ဖို့အဆင်မပြေသေးဘူးလို့ကျုံသောဒေတာခန်တို့ကပြောပါတယ်။ဒီ
မိုင်းကြီးရှိတယ်။ဒီမှာတော့ဘူးမှမပြန်ဘူး။အပြန်နဲ့ပြန်ချက်ပေးလာနိုင်
ဒီကီပီခွဲဆက်ဖွဲ့တွေအနေနဲ့မိုင်းထောင်ဖောက်ခွဲတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ထောင်သားတဲ့ဘုံတွေမြေမြုပ်ဘုံတွေကိုနေမြေခမ်းအင်ဂျင်နီယာတပ်နဲ့တပ်မတော်စစ်ကြောင်းတွေကနေနေမြေရှင်းလင်းခဲ့ရမှာဝဘိုးဆောင်ကြုံထော်နေမြေတွင်မိုင်းမျိုးစုံ238လုံးမဲတော်ဝပြနေမြေတွင်မိုင်းမျိုးစုံ383လုံးစုစုပေါင်းမိုင်းမျိုးစုံ609လုံးတို့ကိုအချိန်မီဖော်ထုတ်ရှင်းလင်းသိမ်းဆည်းရမိခဲ့တယ်လို့မြန်မာတပ်မတော်ဘက်ကမနေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ခွဲထွက် TGPA ဖွဲ့ရသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစောရက်ထက်ကအခုလိုတုံ့ပြန်ခဲ့ပါတယ
်သူတို့ရဲ့ထုတ်ပြန်ချက်ပေါ်မှာတုံ့ပြန်ပြောဆိုဖို့ဆိုတာတော့မရှိပါဘူးအဲဒါနဲ့စစ်မှန်တဲ့ဒီတပင်းအချက်လက်တွေထုတ်ဖို့ပါပဲအဓိကဒီဘုံနဲ့ဆိုရဲဟာပတ်သက်လို့တကယ်တကယ်သူတို့ဒီ network data ဘက်မှာကျွန်တော်ဒီစစ်စင်ရေးရနော်ဟိုမိုင်းတွေတုံးခဲ့တာပဲရှိတယ်ပြင်ပြင်းနဲ့တဲမှာကျွန်တော်တို့တနက်ပေါက်နေတဲ့အချိန်မှာအဲတနေရရမှာဘုံတွေလဲဟိုကျွန်တော်တို့ DGB ပဲဟိုနေရာဘုံတွေ DGB ဟိုနေရာဖြစ် DGB ဆိုတော့အနေထားတော့ဟိုကျွန်တော်တို့တိတ်လက်မခံချင်ဘူးနော်ဟိုတစ်ခါတစ်ခါကြံသူတို့ဟာသူတို့လှုပ်တယ်သူတို့ကသူတို့ဖော်တယ်သူတို့ကသူတို့မိတယ်အဲသူတို့နာမည်ကောင်းယူတယ်တစ်ခါလေကြံသူလုံခြုံရေးတင်းကျပ်ခြင်းနဲ့နေရာမှာဘုံလန်းဖြစ်စဉ်ဆိုပြီးလှုပ်တယ်သူတို့ကသူတို့လှုပ်ပြီးလဲဟိုDGB ကောင်းစင်တက်မှာပဲ
မြန်မာသမတော်အနေနဲ့ကတော့စက်တင်ဘာလ19ရက်နေ့ကမြန်ကြီးငူမဲရဝလမ်းလျှောက် KKO ကလုထုဘောကရင်စီယုံခွဲသက်သက်ဖွဲ့အခြေပြုလှုပ်ရှားတဲ့စခန်းအလုံးကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးစက်တင်ဘာ23ရက်နေ့ထိတော့ထိသေးတိုက်ပွဲစုစုပေါင်း19ကြိမ်ဖြစ်ပွားခဲ့ပြီးသမတော်ကအရာရှိစစ်တီတချို့ကြဆုံးတန်ရာရရှိခဲ့တယ်လို့ KKO ခွဲသက်ဖွဲ့ကတိုက်ရင်မှုဆင့်ရှိသူတဦးပါဝင်၄ဦးသေဆုံးခဲ့ပြီးတော့ဘူကြီးစစ်တဦးကိုရှင်ဖမ်းမိခဲ့ပြီးတနက်ခွန်လက်မော်လိုရင်2စီးထော်လာကြီး2စီးစိုင်းကယ်4စီးနဲ့ဂျီမျိုးစုံ1189တောက်တို့ကိုတင်စီရမိခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အကွင့်တဲ့င်းပို့ပို့ထားတာပါတစ်ဆက်ထဲမှာပဲဒီကရင်ပြည်နယ်စစ်ပွဲတွေကဒုက္ခတွေတွေအကြောင်းကိုပြောပြပါမယ်မဲတော်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံခွာထွက်ပြေးနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေဟာတိုက်ပွဲကနေကိုလွတ်ယုံထွက်ပြေးလာရတာကြောင့်အိမ်ယာကနေအတုံးဆောင်တွေလိုအပ်ချက်တွေရှိနေတယ်လို့မြန်မာနိုင်ငံကြက်ချင်းတွေအတင်းကပြောဆိုလိုက်ပါတယ်။မြန်ကြီးငူဒေသမှာဆစ်ရှောင်နေရတဲ့လူ4000ထဲမှာကလေးငယ်1000နီးပါးပါဝင်နေပါတယ်။ကိုလူယုံထွက်ပြေးလာရတဲ့ဆစ်ရှောင်ဒုက္ခသည်တွေကခြံထားခဲ့တဲ့အိုးအိမ်ကျွေးနွားနဲ့စိုက်ခင်းတွေဆုံးရှုံးမဲ့အရေးကိုလည်းစိုးရိမ်နေရပါတယ်။အပြည့်စုံကမှတ်သိထိုင်ပြောပြပေးမှာပါ။
ကရင်ပြည်နယ်မဲသဝဒေသမှာစက်တမလာဆန်းကစတင်ခဲ့တဲ့ကရင်နယ်ခြားဆောင်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ခွဲထွက် DKBA တပ်တွေကတစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာသူ4000လောက်ထဲမှာကလေးငယ်1000နီးပါးပါတယ်လို့မြန်မာနိုင်ငံကြက်ချင်ဒီအသင်းကပြောဆိုလိုက်ပါတယ်တိုက်ပွဲဖြစ်ပွားရာဒေသတော်အိုက်ကရွာပေါင်း22ရွာရှိပြီးဒီထဲကရွာ20လောက်ကမြန်ကြီးငူအထုထေတာကဖုံးတော်ကြီးကြောင့်နှစ်ချောင်းမှာဆစ်ဆောင်ခိုးလုံနေကြရတာဖြစ်ပါတယ်။ဒီဆစ်ဆောင်ပြည်သူတွေကတိုက်ပွဲကနေကိုလို့ယုံလာကြရတာကြောင့်အသုံးဆောင်နေလိုအပ်နေတယ်လို့လိုအပ်ချက်တွေကိုကွင်းစင်စစ်တမ်းကောက်ယူခဲ့တဲ့မြန်မာနိုင်ငံချက်ချင်းဤအသင်းကပြောပါတယ်။မြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့ assessment ကတော့လောဆန်လိုအပ်တဲ့ဈာမှာသူတို့ကနေပြီးတော့ဒီရုပ်တရက်ဆစ်ဆောင်လာတဲ့အတွက်ပေါ့လေ။သူတို့မှဒီအများကြီးတိရလိုအပ်တာကတော့ပါမလာတာတော့ရှိအောင်အရှင်းအောင်နဲ့ကျွန်တော်တို့ကတော့မနေ့ကတော့ကျွန်တော်တို့နဲ့အတူ ICRC ကပေါ်ပြီးတော့လက်ရှင်းအောင်အလုပ်တစ်ဆောင်ပြုပါတယ်။နောက်ပြီးရင်သူတို့အိမ်နဲ့အတွက်ဒီဖြာရုပ်ပေါ့နော်။ဖြာလေး။နောက်ပြီးကျွန်တော်တို့ရေသားစီရာဒါတွေလည်းကျွန်တော်တို့ဖြန့်ဝေပြီးပြီးဖြစ်ပါတယ်။ဒီညမှာသူဆစ်ဆောင်နေရတော့ဒီဖုံးတော်ကြီးကြောင်းနေမှာလုတာတဲ့တွင်အမှဒီသက်ဆိုင်ရာဒေသအနာပိုင်းစုရရဲ့တခြားသောအလူချင်းတွေရဲ့နေပြီးတော့သူတို့ဒီစားနေရေးထားတော့ဒီဆွဆောင်လာတဲ့လူတွေတွေ့ရတော့စားနေရေးထားတော့လုံးဝမရှိပါဘူးခင်ဗျာဒါမှမဟုတ်ဒီတော့4000လောက်ရှိပါတယ်4000လောက်မှာကလေးဤတက်တာ1000လောက်ပါပါတယ်ခင်ဗျာ
ဆစ်ဆောင်လာရတဲ့ကလေးငယ်တွေရဲ့တကူရေးတန့်ရှင်ရေးအပါအဝင်ဆစ်ဆောင်လာသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကေဇယ်ရေးစက္ကမြဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းဆောင်ရွက်နေပါတယ်လို့ မြန်မာနိုင်ငံချက်ချင်းဤအတင်းနဲ့နိုင်ငံတကာချက်ချင်းဤကော်မတီတို့ကပူးပေါင်းသတင်းထုတ်ပြန်ပါလေစစ်ရှောင်လာကြသူတွေကကြံရှိနေတဲ့အိုးအိမ်နဲ့စီးပွားရေးလုပ်ငန်းတွေအတွက်စိုးရိမ်နေကြတယ်လို့လဲမြန်မာနိုင်ငံချက်ချင်းဤအတင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ
်အဲ့မှာအုတ်ချီမှာလုပ်နေတဲ့ဒီကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်ချက်ချင်းဤတပ်ဖွဲ့ဝင်တွေစီရတဲ့နောက်ကရင်ပြည်နယ်ချက်ချင်းဤဦးစီးမှုပထမတန်းလို့ဆရာရတဲ့တင်ရဆိုဒီလူတွေကအတိအကျတော့သူတို့ကဒီစိုးရိမ်ကြတာတော့ဒီဖြစ်ပေါ်နေတဲ့တိုက်ပွဲဟာရေရှည်ဖြစ်သွားမှအောင်သူတို့စိုးပါတယ်။ဒါကြောင့်လဲဆိုတော့ကိုယ်ကိုယ်အဲကိုယ်မှရှိတဲ့ဒီစိုက်ကိုပစ်ပြီးတော့သူတို့ကဆစ်ဆောင်လာတဲ့ကြောင့်ရေရှည်နေပြီးတော့ဒီတိုက်ပွဲဆက်ဖြစ်နေမှဆိုရင်သူတို့ကသူတို့ရဲ့ရတာကိုမပြန်နိုင်မှစိုးပါတယ်။ဒါပေမဲ့ဒီနေ့ရတဲ့တင်ရဆိုရင်အခုတချို့တဝက်ကြတော့ဒီတိုက်ပွဲတွေလည်းအခုဆိုလဲငြိမ်းပါဖြစ်တဲ့ကြောင့်တချို့တဝက်ကြလဲဒီမိမိရဲ့နေရာကိုဆက်တင်ပြီးတော့ပြန်နေတယ်လို့သိရပါတယ်ခင်ဗျာ
။ကရင်ပြည်နယ်မဲသဝတိုက်ပွဲတွေအတွင်တပ်စခန်းအချို့ဆွန့်လွတ်ခဲ့ရတယ်လို့ DKBA ခွဲထွက်အဖွဲ့ဘက်ကပြောပါတယ်။မြန်မာစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့မြိုင်းကြီးငူဒေသကစစ်ရှောင်ကယ်ဆယ်ရေးစခန်းနှစ်ခုကိုတွားရောက်ခဲ့ပြီးစစ်ရှောင်နေကြသူတွေပြည်လဲထူထောင်ရေးအတွက်မူလအခြေအနေထက်ကောင်းမွန်အောင်ကူညီပေးပါမယ်လို့ကတိပြုခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်အမှတ်နှစ်တက်မတော်စီရင်ကိုတွားခဲ့ပြီးကုသမှုခံယူနေတဲ့တက်မတော်သားနေနဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်ရှင်
။မှတ်သိကြီးထိုက်တင်ပြသွားရပါ။ VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုံးလင်းပေးနေပါတယ်ဒီညနေပိုင်းအစီအစဉ်အပြင်ညပိုင်းအစီအစဉ်တွေကိုလည်းည9နာရီနဲ့10နာရီထိထုံးလင်းပေးနေပါတယ်ရှင်။ဒီလိုကနေတောက်ကြနေညနေခင်းစီစဉ်တွေကိုမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကအကြီးညာပေးပါမယ်ရှင
်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကအငင်းပွားစရာပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှေ့ကျန်းမြောက်ကရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ညမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်ညစနိုင်နောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုဆန္ဒပြသူရပေါင်းများစွာကလိုက်နာခြင်းမရှိဘဲတောက်ကြနေအစောပိုင်းကအထိလမ်းတွေပေါ်ကိုဆန္ဒပြခဲ့ကြထွက်ပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဘက်ကငြင်းချမ်းစွာဆန္ဒပြနေသည်များသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့အတိုင်းနဲ့အေးအေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေကပြောပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ကတပုံးဖွဲ့ထိန်ချုပ်ထားတဲ့နေရာတွေကိုပိတ်မတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ကြာသပတေးနေ့ညပိုင်းကဒီကနေ့မနက်အစောပိုင်းအချိန်အထိလေကြောင်းတိုက်ခိုက်မှုအကြိမ်30ထပ်မံရှိခဲ့တဲ့အကြောင်းဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာဆီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေတဲကနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့တွေကပြောပါတယ်အမေရိကန်ပြည်ထောင်စုကိုကြမ်းဖက်တိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးမှာအသက်မသေဘဲကြံရစ်သူတွေနဲ့တည်ဆုံသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နှစ်နာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ sorry အစိုးရဘက်မှတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးပြီးတော့ဒီကနေ့တောက်ကြနေမှာပယ်ချသွားမှာဖြစ်ပါတယ်ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေဘက်မှတရားဥပဒေကြောင်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတအိုဘားမားကပြောပါတယ်ခင်ဗျာ
သတင်းကျဉ်ချုပ်ကိုကိုရနိုင်ငံကကြီးညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှဝန်ကယ်လီဖြစ်ပါတယ်ကျမအီသန်စမရှင် VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့အထိလိုင်းဒိုမီတာ24 25နဲ့58တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ညပိုင်းအစီအစဉ်တွေမှာဆိုရင်တော့တူတာဆောင်တဲ့မြန်မာတခွင့်အစီအစဉ်နဲ့မျိုးသမီးကနာစတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါ့ကျမရှင်လန်းပါစီရှင်
This program has come to you from the Voice of America, Washington.